ါဇာကမ်းမြောင်မှာကနဦးအပြစ်ခတ်ရက်စဲရေးနဲ့တစားကနေပြန်လို့ရေးအပါဝင်အစ္စရေးနဲ့ဟာမတ်စ်အဖွဲ့အကြားအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရနိုင်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးဆောင်ရွက်နေပါတယ်အမေရိကန်ပြည်ထောင်စုကအဆိုပြုထားတဲ့အပြစ်ခတ်ရက်စဲရေးအဆိုပြုချက်မူကြမ်းနဲ့ပတ်သက်လို့အစ္စရေးအရာရှိတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာပြောဆိုပြီးဒီအဆိုပြုချက်ဟာအစ္စရေးရဲ့ရေရှည်လုံခြုံရေးအတွက်အကျိုးရှိစေမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ဟာအစ္စရေးကာကွယ်ရေးဝန်ကြီးယူအက်ဖ်ဂါလန့်ဆိုရအဖွဲ့ဝင်ကြီးဘန်နီကန်စတွန်နဲ့တီးခြားစီဆွေးနွေးကြတာမှာအပြစ်ခတ်ရဆဲရေးအဆိုပြုချက်အရဖမ်းဆီးခံထားရတဲ့ဇာကနေအလုံးပြန်လွတ်ပြီးဂါဇာကမ်းမြောင်တစ်ခုလုံးကိုစံနာမှုဆိုင်ရာအကူအညီတွေလည်းတိုးမြှင့်ပို့ပေးနိုင်မှာဖြစ်တယ်လို့ပြောကြားခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သျူမီလာကပြောပါတယ်။တနင်္ဂနွေနေ့အစောပိုင်းကတော့ဂါဇာဒေသအပြစ်ခတ်ရဆဲရေးအတွက်အဆိုပြုချက်တရက်ကိုဟာမတ်စ်ကသဘောတူလိုက်မယ်ဆိုရင်ဒီအစီအစဉ်ကိုအစ္စရေးကလည်းလက်ခံလာလိမ့်မယ်လို့အမေရိကန်ဘက်ကမျှော်လင့်ထားကြောင်းသမ္မတအင်ဗျူတော်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကပြောပါတယ်။ညဉ့်ဉန်းရေးဆွေးနွေးမှုကာလအတွင်းဂါဇာအုပ်ချုပ်ရေးနဲ့ပတ်သက်လို့ဟာမတ်အဖွဲ့ကဘယ်အခန့်ကဏ္ဍကမှပါဝင်တာကိုမလိုလားကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးယူအက်ဖ်ဂလန်ကပြောကြားလိုက်ပြီးသူတို့နေရာမှာတခြားအစားထိုးအုပ်ချုပ်နိုင်မဲ့သူကိုရှာနေတဲ့အကြောင်းလည်းပြောပါတယ်ခင်ဗျာ။